နေဒါနိုင်ငံဝင်နေဖက်လူခွင့်ရကြရမှာထိဆဲတတ်တာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ရုပ်ပုံကိုဖယ်ရှားတော့မယ်လို့ပြတဲ့တာဝန်ရှိသူတို့ကိုကိုကားပြီးတနေဒါသတင်းမီဒီယာတွေမှာရေးထားပါတယ်။လူခွင့်ရကြရတဲ့မှာလူခွင့်ရကွယ်သူများနဲ့အမှတ်တရများဆိုပြီးနှစ်ကာလလိုက်ဖော်ပြထားတဲ့ကြောက်ဘက်ကနေဒေါက်ဆန်းစုကြည်ရုပ်ပုံကိုဖယ်ရှားမှာဖြစ်တယ်လို့ပြတဲ့တာဝန်ရှိသူတို့တစ်တဲ့အန်ဒလာကက်စီပြောတာကိုကိုကားပြီးသတင်းတွေမှာရေးထားပါတယ်။လူနည်းစုမွတ်စလင်လူဝင်သားတွေရင်ဆိုင်နေရတဲ့ဒေသကအကျတဲ့သောဒေါက်ဆန်းစုကြည်နဲ့ပတ်သက်ပြီးတက်တာထားတာတွေကိုပြတဲ့ကနေဖယ်ရှားဖို့တောင်းဆိုတာတွေရှိထားတယ်လို့သတင်းမှာရေးပါတယ်။ဒါ့အပြင်ဂုံတူးဆောင်ကနေဒါနိုင်ငံသားတွေရဲ့တပ်ပုံပြသမ်းမှာတခြားလူနဲ့တူချိန်ဆွဲထားတဲ့ဒေါက်ဆန်းစုကြည်ရဲ့ရုပ်ပုံကြီးကိုထိုးထားတဲ့မီးတွေကိုလည်းမှိန်ချထားလိုက်ပါတယ်။အဲဒီရုပ်ပုံရှင်မှာတော့ရိုဟင်ဂျာတွေရဲ့လက်ရှိအခြေအနေနဲ့ပတ်သက်လို့ရှင်းလင်းပြောဆိုချက်တခုကိုပြသထားပါတယ်။နိုင်ငံတကာတိုင်းဝိုင်းကမွတ်စလင်ရိုဟင်ဂျာလို့တုံ့ပြန်ပြောဆိုသူတွေကိုဒီမှာဆိုရကတော့ရခိုင်ပြည်နယ်ကမွတ်စလင်တိုင်းဝိုင်းလို့ပဲတုံ့ပြန်ပြောဆိုပါတယ်။ဒေါက်ဆန်းစုကြည်ကိုဂုံတူးဆောင်ကနေဒါနိုင်ငံသားဖြစ်2009ခုနှစ်ကအတိအမှတ်ပြုချင်းမြင်ထားတာဖြစ်ပြီးရခိုင်ပြည်နယ်အတက်အတဲဖြစ်လာပြီးနောက်ပိုင်းမှာတော့ဂုံတူးဆောင်ကနေဒါနိုင်ငံသားဖြစ်ချင်းမြင်ထားတာကိုပြန်ရုပ်သိမ်းဖို့တောင်းဆိုဆန္ဒပြတာပြီးရှိထားပါတယ်